Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီနဲ့10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line meter 1925 32အပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လင်းချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုဖြစ်ကျွန်တော်ကတော့ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်ဒေါန်ဆန်းစုကြည်ရဲ့အယူခံပယ်ချခံခဲ့ရပါတယ်အင်ဒိုနီးရှားကိုရောက်နေတဲ့ရိုဟင်ဂျာတွေရဲ့ရှေ့ရည်ကလည်းမရင်မရဖြစ်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ရှမ်းမြောက်ဒေသနန်းခမ်းစစ်ကောင်စီစခန်းသစ်ကုန်းကို TNL တန်းဖလောင်ဖွဲ့ကထိန်းချုပ်လိုက်တာမှပြောခွင့်ရအမျိုးသမီးက
စစ်ကောင်စီရဲ့နန်းခမ်းစခန်းသစ်ကုန်းကိုနေကရုံကသူတို့ဒီအညမတိုင်ခင်မှာအရင်စုခွာတယ်စုခွာတဲ့နောက်ပိုင်းမှာကျွန်တော်တို့တပ်ကဝင်ရဆင်းနေပြီးတော့မှပြန်တိုင်နိုင်ခဲ့တယ
်နောက်ရခိုင်နဲ့ချင်းနယ်စပ်မှာလည်းသမီးကိုသိမ်းဖို့တိုက်ပွဲတွေဆက်ပြင်းထန်နေပါတယ်နောက်ကြရဘက်လွိုက်ကော်မှာလည်းမြို့သိမ်းတိုက်ပွဲတွေဆက်ပြင်းထန်နေသေးပါအခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်မနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုဇက်တိုင်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်းယူနစ်မြို့မှာအစ္စရေးတပ်ဖွဲ့တွေနဲ့ဟာမတ်စ်သေးကြတွေကြားမှာတိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေပါဗျ။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးအရာရှိတွေကလည်းအီဂျစ်နယ်စပ်အနီးမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့ပြောပါဗျ။ဟာမတ်စ်တွေကြီးမှုတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ရာဖာမြို့မှာအနည်းဆုံးလူ20သေဆုံးခဲ့တယ်လို့ဆိုပါဗျ။ဂါဇာမှာတိုက်ပွဲတွေခက်တရန်နာပြီးတော့ပါလက်စတိုင်းအရက်သားတွေလိုအပ်နေတဲ့စာနေရိက္ခာ၊ရေနဲ့ဆေးဝါးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပနေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအစ္စရေးကိုမနေ့ကတွားရောက်ခဲ့ပြီးတော့လူဦးရေထူထပ်များပြားတဲ့ဂါဇာကမ်းမြောင်ဒေသမှာအရက်သားသေဆုံးမှုတွေကိုတားဆီးဖို့အရေးကြီးကြောင်းနဲ့အစ္စရေးကိုထောက်ပံ့မဲ့အမေရိကန်ရဲ့ဂရုစကားကိုလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ဒါအပြင်ဂါဇာမှာဟာမတ်စ်လက်အောက်မှာကျန်နေသေးတဲ့ဂါဇာကန်တွေကိုပြန်လွှတ်ပေးဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့အစ္စရေးရဲ့တုံ့ပြန်မှုကြောင့်ဂါဇာမှာလူပေါင်း 19,400 ကျော်သေဆုံးခဲ့တယ်လို့လည်းဟာမတ်စ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပြီးတော့အပြည့်အစည်းတွေအောက်မှာနောက်ထပ်ထောင်ပေါင်းများစွာသောပါလက်စတိုင်းသားတွေနစ်မြုပ်နေနိုင်တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်
။ရုရှားကျူးကျော်မှုကိုပြန်တွန်းလှန်နေသည့်ယူကရိန်းကိုဆက်ကူညီသွားမယ်လို့ပြည်ထိုင်နေပြင်သစ်ကပြောလိုက်ပါတယ်။ရုရှားကျူးကျော်စစ်ကိုယူကရိန်းနိုင်ငံဆက်တိုက်နေသည်များပြည်ထိုင်တဲ့ပြည်နယ်တို့ကဆက်လက်ထောက်ပံ့ကူညီနေမှာဖြစ်တဲ့အကြောင်းပြည်ထိုင်နိုင်ငံကြီးဝန်ကြီးဒေးဗစ်ကင်မရွန်ကပြောလိုက်တာပါရုရှားသမ္မတဗလာဒီမာပူတင်ကိုအနိုင်တိုက်ဖို့ဟာမရှိမဖြစ်လိုအပ်တယ်လို့သူကဆက်ပြောပါတယ်ပြည်ထိုင်တဲ့ပြည်သက်နှစ်နိုင်ငံဟာယူကရိန်းအတွက်အခိုင်အမာထောက်ခံနေတဲ့နိုင်ငံတွေဖြစ်ပြီးလိုအပ်သလောက်ဆက်လက်ကူညီသွားမယ်အကြောင်းပြည်သက်နိုင်ငံကြီးဝန်ကြီးကက်သရင်ကော်လိုနာနဲ့ပါရီမြို့မှာတွေ့ဆုံပြီးဒီနေ့ပြောသွားခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလတွင်ရုရှားတွေယူကရိန်းကိုကြီးကျော်တိုက်ခိုက်ချိန်နှစ်နှစ်နီးပါးရှိလာချိန်မှာပဲယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့မဟာမိတ်နောက်နိုင်ငံတွေကြားယူကရိန်းကိုဆက်လက်ထောက်ပံ့ရေးသဘောထားမတိုက်ဆိုင်ကြတော့ဘူးဆိုတဲ့သုံးသပ်ချက်တချို့ရှိနေချိန်မှာပဲဒေးဗစ်ကင်မရွန်ကအခုလိုပြောလိုက်တာပါခင်ဗျာ
ပင်လယ်နီးဒေသမှာအမေရိကန်ပြည်ထောင်စုနဲ့တခြားဒေသရင်းနိုင်ငံတွေပူးပေါင်းပြီးတော့ရေချောင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖွဲ့စည်းပြီးတော့ကာကွယ်သွားမယ်အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကမနေ့ကကြေညာခဲ့ပါတယ်။ယီမင်နိုင်ငံတွင်မှာဟူတီတပုံတွေထိန်းချုပ်ထားတဲ့နေရာကနေပင်လယ်နီးထဲဖြတ်သန်းသွားတဲ့သင်္ဘောတွေကိုအဝေးထိန်းဒရုန်းတွေမစ်ဆိုင်းတွေနဲ့တိုက်ခိုက်နေတဲ့အတွက်ကြောင့်အခုလိုပူးပေါင်းတပ်ဖွဲ့ဖွဲ့စည်းလိုက်တာပါ။တိုက်ခိုက်ခံရတဲ့အတွက်သင်္ဘောတွေပျက်စီးခဲ့တာကြောင့်သင်္ဘောကုမ္ပဏီတော်တော်များများကသူတို့ရဲ့ကုန်တင်သင်္ဘောတွေလုံခြုံစိတ်ချရတဲ့အချိန်ရောက်တဲ့နေရာမှာပဲကြောက်ချရန်နာထားဖို့နဲ့ဘတ်အမန်ဒတ်ရေလက်ကြားကိုမဖြတ်ကြဖို့ညွှန်ကြားထားပါတယ်။တင်းနေလာနေကကုန်တင်သင်္ဘောနှစ်ဆင့်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းအမေရိကန်စစ်တပ်အရှိလေးပိုင်းဆိုင်ရာဗဟိုကုကဲဌာနကသတင်းပေးပို့ထားပါသေးတယ်။ယီမင်စိတ်ကန်းအလွန်စီတင်သင်္ဘောတစ်စင်းအဝေးထိန်ဒရုန်းတွေမစ်ဆိုင်းတွေနဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။နောက်ထပ်ကုန်တင်သင်္ဘောတစ်စင်းလည်းရေထဲမှာဖောက်ခွဲတိုက်ခိုက်တာကိုခံခဲ့ရပါသေးတယ်ရှင်။
မြောက်ကိုရီးယားဒုံးလုံးမှုကိုချက်ချင်းစီးဖို့စနစ်ကိုစလိုက်ပြီးနှစ်ချီပူတွဲစီးရေးလေ့ကျင့်သွားမယ်လို့အမေရိကန်၊ဂျပန်၊တောင်ကိုရီးယားတို့ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လင်းမှုတွေကိုအချိန်နဲ့တပြေးညီသိရှိနိုင်မဲ့စနစ်တစ်ခုကိုတက်ဆင်အသက်သွင်းလိုက်ပြီးနှစ်တန်ကြာသုံးနိုင်ငံပူတွဲစီးရေးလေ့ကျင့်ကြမယ့်အစီအစဉ်ကိုလည်းသဘောတူခဲ့ကြတယ်လို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကဒီနေ့ဒီဇင်ဘာ19ရက်နေ့မှာပူတွဲကြေညာချက်ထုတ်ပြန်လိုက်တာပါ။တချိန်တည်းမှာပဲမြောက်ကိုရီးယားကအွန်လိုင်းမတမာတဲ့လုပ်ရက်တွေကတဆင့်ရန်ပုံငွေရရှိအောင်လှုပ်ဆောင်နေတဲ့ကိစ္စတွေရော့ကြအောင်လှုပ်ဆောင်မဲ့နည်းလမ်းတွေကိုဒီသုံးနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးတွေအွန်လိုင်းကနေဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်သူတို့ဘက်ကစစ်ပွဲအတွက်အစင်းနဲ့ဖြစ်အောင်ပြင်ဆင်တဲ့အနေနဲ့တင်းလာလေးကတိုက်ချင်းဖြစ်ဒုံးကျည်ICBM စမ်းသပ်ပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကတော့သတင်းထုတ်ပြန်ထားပါတယ်။မြို့တော်ပျွန်ယန်ရဲ့အရှိဘက်ကနေအဲ့ဒီဒုံးကျည်တနင်္လာနေ့ကစမ်းသပ်ပြုလုပ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုတိုင်တက်ရောက်ကြည့်ရှုခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါညာဗုဒ္ဓဟူးအင်္ဂါညာVOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေကိုလက်ခံခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့တရားစွဲဆိုခံခဲ့ရတဲ့အမှုတွေအထူးအယူခံတင်ထားတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကမနေ့ကပယ်ချလိုက်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ဒီပြစ်မှုကိုကျူးလွန်ခြင်းမရှိသလိုကျူးလွန်ခဲ့တယ်ဆိုတဲ့သက်တည်အထောက်ထားလေးတိတိကျကျမပြနိုင်တာမို့လို့လွတ်ပေးတင်တယ်လို့ရှေ့နေတွေကတင်ပြခဲ့ပြီးမြေပြည်တော်စုတရားလွှတ်တော်ချုပ်ကထည့်သွင်းစဉ်းစားခဲ့တာမရှိဘဲထက်မှန်ပိတ်ချခဲ့တာလည်းဖြစ်ပါတယ်ဒီမှုတွေဒေါက်ဆန်းစုကြည်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေ55နဲ့ဆွဲချက်တင်ထားပြီးမနစ်ကဧပြီလတုန်းကထောင်ဒဏ်5နှစ်ချမှတ်ခဲ့တာလည်းဖြစ်ပါတယ်။ဒီမှုအပါဝင်ဆွဲဆိုထားတဲ့အမှုပေါင်း19မှုအတွက်ဒေါက်ဆန်းစုကြည်ရှေ့နေတွေဘက်ကအယူခံနဲ့အထူးအယူခံတွေဆက်ပြီးဝင်နေတာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့လူတွေ့ထောင်ဝင်စာတွေ့ဖို့ကိုလည်းသူ့ရှေ့နေတွေကမနစ်ကတရားဝင်ထပ်ပြီးတော့စတင်ခဲ့သလိုအခုပယ်ချလိုက်တဲ့အမှုအတွက်လည်းရှေ့နေတွေဘက်ကနောက်ထပ်အထူးအယူခံအနေနဲ့ထပ်တင်သွားဖို့ရှိတယ်လို့နှိစက်သူတွေကပြောပါတယ်။ပေချခံခဲ့ရတဲ့မှုတွေကို2010ခုနှစ်ပြည်ထောင်စုလွှတ်တော်တရားစီရင်ရေးပုံမှန်20အရပြန်လည်သုံးသပ်ပေးဖို့အတွက်ပြည်ထောင်စုတရားသူကြီးချုပ်ကိုရှေ့နေတွေဘက်ကထပ်မံပြီးတော့အစဉ်စဉ်အယူခံဝင်နိုင်သေးတာမို့ဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့လည်းရှေ့နေတွေနဲ့နှိစက်တဲ့သူတွေကပြောပါတယ်ဒေါက်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားတာဖြစ်ပြီးတော့အဲ့ဒီတဲကမှ6နှစ်ကိုမနှစ်ဩဂုတ်လတရက်နေ့ကလူငင်းချမ်းသာခွင့်နဲ့ရှော့ပေါ်ပေးခဲ့ပါတယ်။လက်ရှိမှာကြံနေသေးတဲ့14မှုအတွက်ထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင
်။အင်ဒိုနီးရှားကိုရောက်နေတဲ့ရိုဟင်ဂျာတွေဟာဒေသခံတွေရဲ့မလိုလားမှုကြောင့်မကြေရတဲ့အနာဂတ်နဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံမှာနှိမ့်နှိမ့်ဆက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအင်ဒိုနီးရှားနိုင်ငံနောက်မြောက်ပိုင်းကနေဝေးလံခေါင်းတည်တဲ့အာချေပြည်နယ်ကကျွန်းတချင်းကိုပြီးခဲ့တဲ့နိုဝင်ဘာလတည်းကရေချောင်းကနေဖြတ်ကျော်ရောက်ရှိနေတာပါ။ဒါဟာ2015ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေအများဆုံးဝင်ရောက်လာမှုဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေကခုလိုပင်လယ်ပြင်မှာရဲတပ်ပတ်ကြောင်မျောပါခဲ့ပြီးနောက်မှာတော့အင်ဒိုနီးရှားမှာလည်းတာစီသစ်တွေနဲ့ရင်ဆိုင်နေရတာပါ။ဒေသခံတွေဟာရိုဟင်ဂျာတွေရဲ့လှေတွေကိုလှည့်ပတ်ဝန်းရံထားပြီးသူတို့နေနေတဲ့ယာယီတဲတွေကိုလည်းဖျက်ပစ်ဖို့ကြိုးစားခဲ့ကြပါတယ်ခင်ဗျာ။
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာရှိတဲ့ပူးတွဲလုံခြုံရေးနယ်မြေအတွင်းမှာတောင်ကိုရီးယားဘက်ကတပ်သားတွေကိုလက်နက်ကင်ဆောင်ခွင့်ပြုခဲ့တယ်လို့ကုလသမဂ္ဂကုကဲမှုအဖွဲ့ကဒီကနေ့ပဲပြောပါရတယ်။အဲ့ဒီနေရာမှာမြောက်ကိုရီးယားတပ်သားတွေလက်နက်ကင်ဆောင်နေတယ်ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်မှာအခုလိုခွင့်ပြုလိုက်တာပါ။ဒီပူးတွဲလုံခြုံရေးနယ်မြေကိုအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲမှုအဖွဲ့ကကြီးကြပ်ကုတ်ကဲနေတာပါ။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့ဟာ2018ခုနှစ်စီးရေးသဘောတူစာချုပ်အရပူးတွဲလုံခြုံရေးနယ်မြေမှာလက်နက်ဖြတ်သိမ်းမှုသဘောတူခဲ့ကြတာ Araba, Dabi met tea the board to Nijet, Tepiadore now, no mala grega, Nyakuria tapuriga, the net we kind sound is red rini taponiaba, Nyakuria baga the shoe, Juru, Tilo like beer now, a kulunga nija see the board to Nijet, say the bango sang and Hagaraba, Nyakuria garo, a sova the board to Nijago, a piwa, petain like be, Nezet the shop, Pomu, Akan, and Lenakin tapurine, Lenat the Dugu, Pente Chatame, Lule Grip, you gave are, Dilu Lenat ten Senago, the Italo Samimetan Guria, a suya bagaro, Lenat the Sengi Mapuraga.
ပူဝီလုံကြုံငင်းချန်တယ်လို့အတိပေးထားပါတယ်ရှင်တရုတ်ဘာတော့ပြင်းထန်တဲ့ငလျင်ကြောင့်လူတရားကျော်သေဆုံးခဲ့ရပါတယ်တရုတ်နိုင်ငံနောက်မြောက်ပိုင်းတောင်တန်းဒေသတွေမှာတင်းလာနေညကလှုပ်ခတ်ခဲ့တဲ့မြင်းငလျင်ကြောင့်လူအနည်းဆုံး ငင်းလင်းကြောင့်လူဝန်း9000လောက်လည်းထိခိုက်ဒဏ်ရာရခဲ့ပြီးအိမ်ပေါင်း13600တောင်နီးပါးနဲ့လမ်းတွေပျက်စီးသွားတယ်လို့လက်စစ်လိုင်းတွေနဲ့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ပါတယ်တင်းလာနေညသကောင်းမတိုင်ကလေးမှာပဲကန်ဆူးနဲ့ချန်ဟိုင်းပြည်နယ်အဆက်အောက်ဘက်စိုက်ကီလိုမီတာလောက်မှာအင်အား 6 American တိုင်းရဲ့ December 19 ရက်အင်္ဂါညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းမြောက်နန်ခမ်းစစ်ကောင်စီစခန်းသစ်ပြူအားကုန်းကို TNL တအန်းကထိန်းချုပ်လိုက်တာပါတလကြောကြတိုက်ပွဲပြင်းခဲ့တဲ့နောက်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့ကစစ်ကောင်စီစခန်းသစ်ကုန်းကိုတအန်းတံပရော TNL ကသိမ်းယူလိုက်ပါတယ်မင်းညာပိုင်းမှာစစ်ကောင်စီဆုတ်ခွာသွားတဲ့နောက်သိမ်းယူခဲ့တာလို့သိမ်းဆည်းရမိတဲ့လက်နက်တွေကိုတော့စုံစမ်းဆဲဖြစ်ကြောင်း TNL ပြောခွင့်ရသူအမျိုးသမီးကပြောပါတယ်ဒီသတင်းကိုအခြေခံပြီးကိုစော်ဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကနမ်ခမ်းမြို့ကိုနိုဝင်ဘာလဇန်ပိုင်းမှာ TNL ကထိန်းချုပ်ခဲ့တဲ့နောက်ကျန်ရှိနေတဲ့စစ်ကောင်စီရဲ့စခန်းသစ်ကုန်းကိုဆက်လက်တိုက်ခတ်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကလေကြောင်းကအကြိမ်ကြိမ်ပစ်ကူပေးပြီးဒီစခန်းမကျအောင်ခုခံကာကွယ်ခဲ့တာပါဒီနမ်ခမ်းမြို့စခန်းသစ်ကုန်းကိုတလကျော်ကြာတိုက်ခတ်ပြီးဒီလ၁၈ရက်နေ့တကောင်ကျော်အချိန်မှာသိမ်းယူနိုင်ခဲ့တယ်လို့ PSLF TNL ပြောဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကအခုလိုအတည်ပြုပြောဆိုပါတယ်
တိုက်ပွဲရှင်တွေကမနေညာမတနိုင်ခွဲပေါ့နော်ကျမတို့ဒီ TNL တပ်ဖွဲ့တွေကဒီစစ်ကောင်စီရဲ့နန်ခမ်းစတန်တီကုန်းကိုဝင်ရောက်ရှင်လင်းသိမ်းပိုင်နိုင်ခဲ့တယ်။အနေကတော့ကသူတို့ဒီညမတိုင်ခင်မှာအရင်ဆုတ်ခွာတယ်ဆုတ်ခွာတဲ့နောက်ပိုင်းမှာကျမတို့တပ်ကဝင်ရောက်ရှင်လင်းပြီးတော့မှသိမ်းပိုင်နိုင်ခဲ့တာဖြစ်တယ်။စတန်တီကုန်းကပြီးခဲ့တဲ့ဒီနိုဝင်ဘာ18ရက်နေ့ကနေ4ဒီဇင်ဘာ18ရက်နေ့ထိ30ရက်ကျော်တယ်စမုကတီလက်နဲ့နဲ့ဖန်ဆီရမိတဲ့စီးရင်တော့အသေးစိတ်တော့မတက်လာသေးဘူး။ဟုတ်ကဲ့ကျမတို့စူးစောင်းနေစေဖြစ်တဲ့ပေါ့နော်
။ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းတက်လာတာမရှိသေးကြောင်းနဲ့မနေ့ကတော့နမ်ဆန်မြို့မှာလေကြောင်းကဘုံကျဲတာကြောင့်အရသာထိခိုက်သေဆုံးတာရှိကြောင်းလည်းပြောပါတယ်
။ဒီနေ့တော့တက်လာတာမတွေ့ဘူး။မနေ့ဆိုဒီနမ်ဆန်ဘက်မှာဒီပေါင်900ဘုံလာကျဲသွားလို့အရသာမလေးဦးသေဆုံးသွားတာတော့ရှိတယ်။မန်တုံဘတ်မှာကမနေ့တော့လည်းနဲ့ကြည့်ပစ်တယ်ဒီနေ့တော့တည်တင်းတက်မတက်လာသေးဘူးဆက
်မူဆယ်ဒေသခံတူကတော့နမ်ခမ်းမြို့စခန်းသစ်ကုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီမနေ့6နာရီလောက်မှာမူဆယ်မြို့ကိုရောက်လာတဲ့တည်တင်းကြားရကြောင်းအခုလို့ပြောပါတယ
်နမ်ခမ်းသားကြတော့ဒီစခန်းသစ်ကုန်းကိုကြားသွားပြီလို့ပြောတယ်6နာရီလောက်ကဒီဟာလူတွေကျန်တဲ့လူတွေဝန်ထမ်းအဲ့ဒီကောင်မှရှိနေတဲ့လူတွေကဒီမူဆယ်မှာရှောက်နေပြီလို့ပြောတယ်တို့ဒီကိုရောက်မှစမ်းသိမ့်လိုက်တာပါဘောတော့အဲ့ဒါအေးရစ်ခုခုနေတော့ဆွလိုက်တာပါဘောတော့စဉ်းစားကြည့်ဖြစ်နေတယ်ဗျာ
ဒီကနေ့မနေ့တနာရီအချိန်လောက်မှာတော့မူဆယ်မြို့အရှိမြောက်ဖက်လွယ်တင်ကမ်းတောင်ကျေဘက်မှာလေရင်နဲ့၃ချိန်လာရောက်ပြီးပြစ်ခတ်တာရှိကြောင်းအဲ့ဒီနေရာဘက်မှာကိုကန်တအမန်ဒီအေတွေရောက်ရှိနေတယ်လို့လည်းသတင်းကြားရကြောင်းမူဆယ်ဒေသခံတွေကဆက်ပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့လောက်ကန်မြို့အနီးတရုတ်မြန်မာနယ်စပ်ဂိတ်ဖြစ်တဲ့ရန်လုံကျိုင်းဂိတ်ကိုဒီလ၁၈ရက်နေ့က MNDAA ကသိမ်းယူလိုက်ကြောင်းနဲ့ရန်လုံကျိုင်းဂိတ်ကလုံခြုံရေးတပ်ဖွဲ့တွေဟာ MNDAA စီမှာလက်နက်ချခဲ့ကြောင်းဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDAA ကအတည်ပြုထုတ်ပြန်တာတော့မတွေ့ရသေးပါဘူးသူတို့ရဲ့သတင်းစာမျက်နှာဖြစ်တဲ့ တကုတ်ကမှာတော့ MNDA ခေါင်းဆောင်တွေဟာနေဆက်မှတ်တိုင် BP 125ရှိရာစစ်ဆောင်စခန်းကိုတွားရောက်ပြီးပြည်သူတွေနဲ့တွေ့ဆုံတဲ့သတင်းဖော်ပြထားပါတယ် BP 125စခန်းဟာအရင်ကစစ်ကောင်စီတပ်တွေထိန်းချုပ်ထားတဲ့နေရာလည်းဖြစ်ပါတယ် MNDA ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ဒီဇင်ဘာလဒုတိယဘက်ကစပြီးကိုကန့်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်မဖြစ်ပွားခဲ့ကြောင်းဒီလ၁၈ရက်နေ့ညနေပိုင်းမှာတော့လောက်ကံမြို့နယ်လောက်ရှန်ထံဒေသမှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။လက်တလောရှမ်းမြောက်ဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းမြောက်နန်ခမ်းစစ်ကောင်စီစခန်းသစ်ပြွာကို TNL တအန်းတက်သိမ်းလိုက်တာကိုကိုစော်ဝင်းလိုက်ပြောပြခဲ့တာပါ။အခုတော့ရခိုင်နဲ့ချင်းနယ်ဆက်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်နေတာပါ။ရခိုင်နဲ့ချင်းပြည်နယ်မှာစစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားတိုက်ပွဲဆက်ပြင်းနေတယ်လို့အရသာထိခိုက်ဒဏ်ရာမှုနဲ့နေရစွန့်ခွာသူတွေတိုးလာနေပါတယ်။မနေ့ကညနေပိုင်းမှာပလောဝမြို့ပေါ်မှာလက်လက်ကြီးပေါက်ကွဲခဲ့တာကြောင့်ရသား၄ဦးဒဏ်ရာရခဲ့တယ်လို့ပေါတော်မြို့ပေါ်မှာလည်းရင်ဆိုင်တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဆက်လက်ပြင်းထန်နေသေးပါတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာစစ်ကောင်စီကလေကြောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ကူညီပြီးလာရောက်တိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကညနေပိုင်းကလည်းပလဲဝမြို့အနီးတောင်ကုန်းပေါ်မှာအခြေစိုက်ထားတဲ့ခါလာရ189တပ်ရင်းကပစ်ခတ်တဲ့လက်နက်ကြီးကြီးတချို့မြို့ပေါ်ကရက်ွက်တွေပေါ်ကြားရောက်ခဲ့တာကြောင့်အရက်သား၄ဦးဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့ကန်တူကပြောပါတယ
်အခုစင်းုံမှာတယောက်ရှိတယ်ဒီကျဲမကြီးဝင်ထန်းမှာတသမင်းလို့သိရတယ်ရောက်ကလေးလေးပဲအေးကလေးလေးလည်းပူစင်းုံမှာစစ်တီပြီးတော့ဥမာပြင်းထန်တော့မဟုတ်ဘူးပွင့်ပဲတရား၄ရောက်လောက်တူရတယ်အော်ကြားတာကတော့ဒီစေနာကြီး၅စင်း၅ပင်ဝန်ကျန်းနဲ့စပြက်တာအဲ့ဒါကြားတာကတော့အတိအကျပြောလို့မရဘူးကိုတနေ့ကုန်ဒီမနေ့9နိုင်ရဲ့အထူးကိုလက်နေကြီးကလင့်ပြနေကြတာ
ပလောဝမြို့ပေါ်မှာအရင်ကလည်းမြို့ပေါ်ရက်ွက်တွေပေါ်လက်နေကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်အရသာထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့မြို့ခံတော်တော်များများဟာလည်းတခြားဘေးလွတ်ရာတွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ချင်းပြည်နယ်တောင်ပိုင်းကစမီးမြို့အနီးမှာလည်းစစ်ကောင်စီနဲ့အေအေရခိုင်တပ်တော်တို့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကတည်းကတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်စမီးမြို့ခံအလုံးနီးပါးထွက်ပြေးနေကြရတယ်လို့ထွက်ပြေးနေတဲ့စမီးဒေသခံတူကပြောပါတယ
်။ဟုတ်ကဲ့အခုကတော့ဒီရတဲ့နေရာဖက်ကနဲ့ရတဲ့ထွက်ပေါက်နဲ့ထွက်နေကြတဲ့ရွာဖက်တွေကိုပေါ်ရွာမှာရောက်တင်နေတာပြန်အနည်းဆုံးအနည်းနာစမီးနဲ့အနည်းဆုံးရွာတွေမှာလည်းမနေရကြဘူး။နေကြတော့နည်းဝေးတဲ့နေရာကိုချစ်ချင်းနဲ့ပဲသွားကြတယ်။ဒီမှာပါမဆိုင်ကြီးတို့ဘာလို့တုံးလို့မရဘူးချစ်ချင်းတွေကသွားကြတယ်ပြီးရင်ရောက်တဲ့ရွာတွေမှာလည်းပဲစားဝတ်နေရတော့အဲ့ဒီရွာမှာရှိတဲ့ဟာလေးတွေကိုမျှပြီးမှစားကြတာအာစားကြတယ်ဒီရွာခံသားတွေကကြွေးတာမွေးတာတွေပါတော့ရှိတော့ရှိတယ်အဲလောလောဆယ်မှာတော့ရှိတော့ရှိတယ်ဒါပေမဲ့ရေချီအတွက်ကတော့တိတ်အရှိမပြေဘူးဆိုတာသိချတယ်
ဒါအပြင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလည်းတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေတာပါပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တဲ့ပေါက်တော်မြို့ပေါ်မှာလည်းလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့ပေါက်တော်ဒေသခံတူကပြောပါတယ
်ဒီရပိုင်းပို့ပြီးတော့တိုက်ပွဲတွေကျင်းလာတယ်လို့ပြောရမယ်ပေါ့ဟိုမနေ့ကဆိုရင်လေဒီညနေပိုင်းလောက်ကနေ6နာရီကျော်9နာရီလောက်ကနေဟိုအပြန်အလှန်ပြစ်ခတ်မှုတွေကျွန်တော်တို့တော်တော်များကြားရတယ်အတန်ကြီးကြီးကြားရတယ်ပေါ့နော်လက်နေကြီးရောစတဲ့နဲ့တန်နေရောအဲ့လိုမျိုးကြားတယ်ဟိုစစ်တုဖက်ကနေလေဒီလက်နက်ကြီးပစ်ကူတွေပစ်တာရှိတယ်ဟိုတရက်ပေါ့နော်မနေ့ကမတိုက်ခင်တရက်ကလေဒီမြို့ပေါ်မှာတိုက်ပွဲတွေတော်တော်ပြင်းထန်ဖြစ်ခဲ့တယ်ပေါ့အတန်နဲ့ကြားတယ်ပေါ့ဒီမနေ့ကဆိုရင်လေတညာလုံးပဲဗျတညာလုံးစစ်တန်နဲ့ကြားတယ်ဒီမနေ့ကြမှာပဲအတန်တွေနေနေညင်သွားတော့ပေါ့
ရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေရှိကြလာတဲ့အပြင်တိုက်ပွဲဖြစ်ပွားတဲ့နေရာကလည်းပိုပြီးကြက်ပြက်လာနေရပါမနေ့ကဆိုရင်လည်းတိုက်ပွဲတွေဖြစ်လိဖြစ်တာမရှိတဲ့ရခိုင်တောင်ပိုင်းကရံပဲမျိုးပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုတိုက်ပွဲတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေလည်းတစ်နေ့တည်းတစ်နေ့တိုးလာနေတယ်လို့တိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကုန်းလန်းရေလန်းကုန်စည်စီစဉ်မှုတွေနဲ့မြို့ပေါ်နဲ့နယ်သွားလာကွင်းတွေကိုပိတ်ပင်ထားတာကြောင့်ဒေသတွင်းမှာကုန်စည်နှုန်းအဆမတန်မြင့်တက်လာတယ်လို့ကုန်စည်ပြက်လက်မှုတွေနဲ့ပါရင်ဆိုင်နေကြရတာပါခင်ဗျာ
။ရခိုင်နဲ့ချင်းနယ်ဆက်ဘက်တိုက်ပွဲဆက်ပြင်းနေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ကယားဘက်လွိုက်ကော်မှာလည်းမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာပါ။တလေးလုံးစစ်စင်စကတဲ့ကတိုက်ပွဲပြင်းခဲ့တဲ့ကရင်ပြည်ကယားပြည်နယ်လွိုက်ကော်မြို့ပေါ်မှာတိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်မြို့နေရာအတော်များများကိုတော်လိုင်းတပ်ပေါင်းစုတွေဘက်ကထိန်းချုပ်ထားနိုင်ပြီလို့ကရင်နီကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်စစ်ပြေးဒုက္ခသည်တွေလည်း၃000နီးပါးတိုးလာနေပါတယ် ပြပူလာတဲ့တဲ့ရင်ကိုခြေခံပြီးအလိမ်မှာပြပြပေးပါအောင်ခင်ဗျာ
။နဗမာလ၁၁ရက်တလီလုံးစစ်စရေးစတင်ကလေးကစစ်ကောင်စီတပ်နဲ့ဂရီနီတော်လန်ရဲ့တပ်ပေါင်းစုတွေကြားလွိုက်ကော်မြို့မှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာအခုဆိုရင်တရင်၅ဘက်ကျော်သွားပြီးဖြစ်ပါတယ်။ဂရီနီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟုပြန်ကြားရေးတာဝန်ခံတာအေဆိုးကလွိုက်ကော်မြို့ရဲ့စစ်ရေးအစီအစဉ်အသေးစိတ်ကိုပြောဆိုတာမရှိပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့မြို့ရဲ့နေရာအတော်များများမှာတော်လန်ရဲ့တပ်ပေါင်းစုတွေဘက်ကထိတ်ချုပ်ထားနိုင်ပြီလို့တနင်္လာနေ့မှာ VOA ကိုပြောထားပါတယ်
။လွိုက်ကော်မြို့မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကျွန်တော်စစ်စင်ရေးတွေနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။လွိုက်ကော်မြို့အတွင်းမှာပေါ့နော်စစ်စင်ရေးတွေဆက်ပြီးတော့လုပ်နေတယ်။ဟိုလွိုက်ကော်မြို့ရဲ့အစိတ်ပိုင်းတော်များများတော်လန်ရဲ့တပ်ဖွဲ့တွေဒါဝင်ရောက်ထိန်ချုပ်တယ်လို့ပဲပြောရမလားဒီတိုက်ခိုက်ပြီးတော့နေရာယူထားနိုင်တယ်ပေါ့နော
်ဒီဇင်ဘာလ16ရက်စနေနေ့တုန်းကတော့လွိုက်ကော်အချင်းထောင်မှာတနေကုန်နီးပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြဆုံးလည်းရှိနေပါတယ်အလဲပိုင်းတိုင်းစစ်ဌာနချုပ်1136တရဲမှုတဦးကြဆုံးသွားတယ်လို့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ကရဲဘော်တဦးကြဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
အထောင်တော့မသိမှပရမတ်မထဆုံးထားတော့ဟိုကာထားတာရှိနေတယ်ဒီဟုတ်တဲ့တိုင်းနဲ့ဒီကွန်ကရစ်တုံးနေတယ်ပေါ့တစ်ထနှစ်ထလောက်ဝင်နေတယ်လို့ပြောတယ်ကျွန်တော်တို့ဒီမနေ့စောင့်နေနေညနေ9နဲ့6နဲ့လောက်မပြီးတော့ဘူးနော်အဲ့မသိနိုင်တော့ဆိုပြန်ဆုတ်တာတော့ဒီချောင်းလဲအစီချောင်းလဲအများကြီးလာတယ်ပေါ့နော်ဒီသူတို့ကစီကူတွေညာလူလာလို့ကျွန်တော်တို့ရက်ပေါ်တစ်ပြန်ဆုတ်တာပေါ့နော်ဟုတ်ကဲ့ကြာတော့တော့ဒီအလေတိုင်းတိုင်းပေါ့နော်အလေတိုင်းတိုင်းပြည်တယ်ပေါ့1106တိုင်းရင်ဒီရင်ဒီကြာတော့တာပေါ့နော်ကျွန်တော်တို့ပြည်တဲ့အထက်တော့ပြောက်ကြာလဲကြာမရ300တော့တိုင်းရထားတာရှိတယ်
လွိုက်ကော်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရေတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကပေါက်အားပြင်းတဲ့ပေါင်900ဘုံးတွေစစ်ရဟတ်ရင်တွေအသုံးပြုပြီးတော့နေ့စဉ်ဆိုသလိုပြစ်ခတ်တိုက်ခတ်နေတဲ့အတွက်မနေရဲတော့ပဲမြို့ကိုစွန့်ခွာပြီးတော့နီးစပ်ရာကိုတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်လွိုက်ကော်ကလည်းစီဆိုင်မြို့နယ်ဘက်ကိုစစ်ပြေးရှောင်တွေဝင်လာနေစေဖြစ်တယ်လို့စစ်ရှောင်အရေးအကူအညီပေးသူတဦးက VOA ကိုအခုလိုပြောပါတယ်
ကိုလာတဲ့လူကအများသောအားဖြင့်လွယ်ကော်မှာစံခဲ့တဲ့လူပေါ့နေလို့ရတယ်သူတောက်နေတဲ့လူတွေပေါ့လေအခုတကယ်လုံးဝနေလို့မရပြန်ဖက်လာတဲ့လူတွေစစ်ဆောင်ပြောတော့ပေါင်900ဘုံးလဲလာလာချတယ်လို့ပြောတာအဲ့ဘက်ပြင်းထန်တယ်ကြားနေရတာပဲလည်းနဲ့ဒီစီဆိုင်တွေဟောင်းကြရတယ်ဒီမင်းဆော့ဆော့ကြားသေးတယ်နော်မင်းဆော့တခါကြားသေးတယ်နောက်ပြီးတော့လော်ဘီတာဖဲမှာအဲ့ဟိုမှာပြန်ဖြစ်တော့လော်ဘီတာဖဲဒီဖက်ပြန်ရွှေ့ပေါ့ရွှေ့ကတော့ဘူဆိုပဲဘူဆိုပဲနေပြန်ရွှေ့လာလည်းရှိတယ်။အာဆောင်လို့ဘူဆိုလို့ဒီဖက်ပြန်ရောက်လာကြ။
စီဆိုင်မြို့နယ်မှာတနေ့တခြားစစ်ပြေးဒုက္ခတဲ့အရေးအတွက်ပုံများလာနေတာဖြစ်ပါတယ်။အရေးကလေးကထွက်ပြေးခိုလုံနေတဲ့သူတွေရောအခုအသက်ရောက်လာနေသူတွေနဲ့ပါဆိုရင်တော့ခမန်းကြီးအဖြစ်လူဦးရေ3000လောက်ရှိသွားပြီလို့ဆိုပါတယ်။နေရာထိုင်ခင်းတွေမှာစစ်ပြေးရှောင်တွေပြည့်ကျက်နေတာကြောင့်တချို့သူတွေဟာမြေကြီးပေါ်မှာအိပ်စက်နေရတာဖြစ်ပြီးတော့အအေးတန်းကြောင့်ရေရှည်ကျန်းမာရေးထိခိုက်မှာဆိုရတယ်လို့အကူအညီပေးနေသူကပြောပါတယ်။
ဆိုကြကြီးတဲလေးမကလေးလို့တော့အရာကြီးချီသူတို့တချို့မျိုးပေါ်မှာအဲ့ဒီလူအိတ်ရတာရှိတယ်ဒီချီကျတော့တမီးရဲ့အစမပြေဘူးလေအဲ့ဒါကိုရှိတယ်နောက်ပြီးတော့စနိုက်ခါပေါ့စနိုက်ခါတော့အမြန်ကြီးတုတ်ပြံပြီးဖို့နေရာကလူရှင်နေလို့အပ်တော့ဗျာလို့ရင်ဒီမှာဟိုတအားများတော့လေချို့ကျွန်တော်မပြေးနိုင်တဲ့ခါတော့များရှိတယ်ဒီချီဆိုတော့သူတို့တကယ်ပဲနေသားရှိတော့လေနော်
လိုက်ကောအပါဝင်စည်ရည်ပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကစစ်တွေရေးလိုင်းတွေဖြတ်တောက်ထားပြီးတော့တည်င်းအမောင်းချထားတာခံနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်
။လိုက်ကောမှာမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာအလိမ်မှာပြောပြခဲ့တာပါ။အခုတော့စကိုင်းဘက်ထိကြိုက်မှာစစ်ကောင်စီ၄ချောင်းကတိုက်နေတာပါ။ဒီထိကြိုက်မြို့နယ်ကိုနိုဝင်ဘာ19ရက်နေ့မှာစစ်ကောင်စီတပ်၄ချောင်းကနေ10ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းထိကြိုက်မှာစစ်ကောင်စီနဲ့တပ်တွေကြားပြင်းထန်တဲ့တိုက်ပွဲတွေမရှိပေမဲ့အခုလိုလေချောင်းတိုက်ခိုက်နေတာလို့ပြောတာကိုကိုစီသူပြပြပေးပါအောင်ခင်ဗျာ
နိုဝင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေရဲ့ထိကြိုက်မြို့သိမ်းတိုက်ပွဲကအခုဆိုရင်ရက်40ကျော်လာပြီဖြစ်ပါတယ်ထိကြိုက်မြို့ကိုစစ်ကောင်စီဘက်ကလေချောင်းကနေနေတိုင်းနှီးပါပစ်ခတ်မှုတွေရှိနေပြီးတော့နေအိမ်တွေကိုမီးရှို့တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်နိုဝင်ဘာလ19ရက်မနက်7နာရီဝန်းကျင်လောက်မှာမြစ်ကြီးနားလေတဲ့စခန်းကနေတက်လာတဲ့တိုက်ခိုက်ရေးဂျက်လေရင်၄စီးကထိကြိုက်မျိုးရက်ွက်တွေပေါ်ကိုဘုံရှစ်လုံးကျဲချခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ညနေ3နာရီဝန်းကျင်မှာတော့စစ်ကောင်စီတပ်နဲ့ဒေါ်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကနောက်ထပ်တိုက်ခိုက်ရေးဂျက်လေရင်2စီးနဲ့ဘုံ4လုံးထပ်ပြီးတော့ကျဲချတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
။ ဒီရ
ပိုင်းတွေတွင်ထိကျိုင်းမြို့မှာပြင်းထန်တဲ့ထိတွေ့တိုက်ပွဲတွေမရှိဘဲနဲ့ရင်ဆိုင်တိုက်ခတ်မှုနှဲငယ်တာရှိခဲ့တာပါဒါပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလာရောက်မီးရှို့တာတွေကြောင့်ထိကျိုင်းမြို့ကတော့အတော်ပြတ်စည်းသွားခဲ့ရတယ်လို့ထိကျိုင်းဒေသခံတဦးကပြောပါတယ
်ဟုတ်စီရဲကတော့ဒီနေ့တုန်းကဒီမှာလည်းအင်းနေပါလေဗျာတိုင်းသူတွေရတဲ့ဘွဲကြီးတွေမရှိသေးပါဘူးဗျာလူသားချင်းကြတော့ဘွဲရှိတာပေါ့လေဒီကလည်းတရားတော်ဘွဲလိုမျိုးပဲအခုချိန်ကြီးကတော့ရှိနေသေးပါပဲဗျာသောမုံကတော့ပြည့်စည်ပါတယ်အဲ့လိုလင်းရင်လည်းပြည့်တာတွေဟောမီးရှို့ဖြစ်စီရတယ်ခိုင်းရတာဆိုတော့အဲသောမုံကပုံဒီကတော့တော့ပြည့်စည်နေပါပြီဟုတ်ကဲ့
ထီချိုင်မြို့ဟာမန္တလေးထီချိုင်ဗမော်ကားလမ်းပေါ်မှာတည်ရှိပြီးတော့အရာရီမြကန်းဘေးမှာရှိတဲ့လမ်းပန်းဆက်သွယ်ရေးအရာအချက်ချကြတဲ့မြို့တစ်မြို့ဖြစ်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့ဒီထီချိုင်မြို့ကို KIA AA ABSDF PDF စတဲ့တော်လိုင်းပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ၈ရက်နေ့ကလေးကမြို့သိမ်းတိုက်ပွဲစတင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
စကိုင်းဘက်ထီချိုင်မှာစစ်ကောင်စီလေကြောင်းတိုက်ခတ်နေတာကိုကိုစီသူပြောပြခဲ့တာပါအခုတော့ရှမ်းမြမူဆယ်လာရှိုးမြို့လျှောက်လန်းပြန်ပွင့်သွားတာပါဒီရှမ်းပြည်မြောက်ပိုင်းစစ်ပွဲတွေကြောင့်ပိတ်ထားခဲ့တဲ့မူဆယ်လာရှိုးသွားမြို့လျှောက်လမ်းပိုင်းကိုဒီနေ့အင်ကာနေကစပြီးနှစ်ဖက်လက်နက်ကိုင်အဖွဲ့တွေကပြန်ဖွင့်ပေးထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီလိုဖွင့်ပေးတဲ့အချိန်ကယာယီတာဖြစ်ပြီးဘရော့ပြန်ပိတ်မယ်ဆိုတာမသိနိုင်သေးဘူးလို့ပြောတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်ပြီးခဲ့တဲ့တပတ်လောက်ကပိတ်ထားခဲ့ရတဲ့မူဆယ်လာရှိုးမြို့ရှောင်းလန်းကိုဒီနေ့ဒီဇင်ဘာလ19ရက်နေ့မှာပြန်ဖွင့်ပေးထားကြောင်းစစ်ရှောင်းကူညီရေးအဖွဲ့အစည်းတို့က VOA ကိုပြောပြပါဗျာ။ဒီနေ့မနေ့မှာခီးတယ်နဲ့စားတောက်ကုန်တင်ထားတဲ့အိမ်စည်းကားငယ်ပေါင်းရာနဲ့ချီပြီးတော့မူဆယ်ကနေလာရှိုးမြို့ကိုသွားနေကြောင်းစစ်ဘေးရှောင်းကူညီရေးအဖွဲ့တို့က VOA ကိုပြောပါဗျာ။
အော်ဒီနေ့တော့ဖွင့်ပေးလိုက်အာလုံးဝပိတ်ထားတာခုတော့ဒီနေ့တော့နည်းနည်းချင်းနေကောင်းတယ်ဗျဖွင့်ပေးလိုက်တော်တော်ကိုများလာဗျစီးပေါင်းရာနဲ့ချီဒီမိုးရွာရင်တော့ဘယ်လိုလဲမိုးမရွာတဲ့ခါကျရင်တော့အဆင်ပြေပါတယ်သူကဒီကားသမားတွေကလည်းဘယ်လိုပြောလဲဆိုတော့ဖွင့်မရက်ကိုစောင့်ပြီးတော့အဲ့မှာအငတ်ခံပြီးတော့ဒုက္ခခံပြီးတော့မှသွားစောင့်နေကြတာပေါ့
မူဆယ်လာရှိုးမန္တလေးပြည်ထောင်စုလမ်းကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အော်တိုဘာလကုန်ကစပြီးပျက်စီးသွားတာကြောင့်ရှင်ရွေသွားလာလို့မရသေးပါဘူးမူဆယ်မြို့ကနေနန်ခမ်းမြို့အဲ့ဒီနောက်မုံဝီမန်တုံနမ်မတူမြို့တွေကိုကိုယ့်ပတ်ဝင်ပြီးမှလာရှိုးမြို့ကိုသွားလို့ရတာဖြစ်ပါတယ်ဒီမြို့ရှောင်းလန်းကိုယာယီပြန်ဖွင့်ပေးတဲ့သဘောမျိုးဖြစ်နိုင်ပြီးအခြေအနေကတော့စိတ်မချရသေးကြောင်းစစ်ဆောင်ကူညီရေးအဖွဲ့ကပြောပါတယ
်ရက်ကန့်တယ်ဗျာတပတ်တော်လကောင်း၃ရက်ဖွင့်ပေးမယ်လကောင်း၄ရက်တော်လကောင်း၁ရက်တော်လကောင်းဘယ်လိုမျိုးဖွင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့ပရိသတ်တွေလည်းဘယ်လိုပြောမလဲကူညီရတယ်ကောင်းတော့ဗျာတို့လည်းစုံပြီးသွားတာဆိုတော့အဲ့လိုကြီးလုံးလုံးပိတ်ထားတဲ့ခါကျတော့ခြံထဲမှာပိတ်နေတဲ့လူရှိမယ်ဒါရရတဲ့လူရှိမယ်မဖျားမလားကြီးမွေးလူနာတွေရှိမယ်ဒါမျိုးတွေကြတော့ကျွန်တော်မလို့အလားတဲ့အားတွေတက်ပြီးဆုံးဆုံးသွားနိုင်တော့ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီရဲ့အမာခံဗျူဟာကုန်းတွေပြင်းပြင်းထန်ထန်တိုက်ခိုက်သိမ်းယူခံရတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်အများစုဟာလေကြောင်းပစ်မှတ်တွေဖြစ်လာကြပါတယ်ဒီနေ့ဆိုရင်မူဆယ်တုံခန်းနဲ့တရားငားမိုင်တဝိုက်ကိုလေရင်နဲ့ဘုံကျဲချနေကြောင်းဒေသခံပရာဟိတတချို့က VOA ကိုပြောပါတယ်အစစအရာရာတရုတ်ဘက်ကနေဝယ်ယူနေရတာကြောင့်မူဆယ်နဲ့လာရှိုးမြို့တွေမှာအစမတန်ဈေးတွေကြီးနေကြောင်းလည်းပြောပါတယ်မိသွေးတအိတ်ကိုမြန်မာကျပ်ငွေ 9,000 နီးပါးရှိပြီးအလုံး30ပါတဲ့ကျပ်ဥတကတ်ကိုကျပ် 1,000 ကျော်သွားပြီဖြစ်ပြီးလက်လုံလက်စားတွေအခက်ကြုံနေရတယ်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဈာတ်တော့ကောင်လေဒီကတော့ obvious ညာပဲလက်လုံးလက်စားသမားတွေတော်တော်အများကြီးခက်ခဲတာပေါ့ဟိုတော့တရုတ်ကတော့ဝင်ပေးပါတယ်ဒီအတီးနန်လေးပေါ့အစုံပေါ့ဒေးကြည့်တာလေးပဲရှိတာပ
ါမူဆယ်လာရှိုးမန္တလေးပြည်ထောင်စုလမ်းမကြီးကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အော်တိုဘာလကုန်နောက်ပိုင်းကစပြီးသွားလာလို့မရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာအပြစ်ခတ်ရဲစဲထားဖို့တရုတ်အစိုးရကကြားဝင်ညှိနှိုင်းပေးထားပေမဲ့တိုက်ပွဲတွေကဇက်တိုက်ရှိနေတာပါတအောင်းလွမြောက်ရေးတပ်မတော် TNL ကတော့မနေ့ကတနင်္လာနေ့ညပိုင်းမှာနန်းခမ်းမြို့ကစစ်ကောင်စီရဲ့အထိုင်စခန်းတစ်ခုကိုသိမ်းပိုက်နိုင်လိုက်ပြီလို့ ထုတ်ပြန် ကြေညာ ထားပါတယ် စစ်ဆောင်တွေ ကတော့ 30 မြို့ဘော်ကို အလုံး အင်း နဲ့ ရောက်ရှိ နေပြီး အရေးပေါ် အကူအညီတွေ ကတော့ လိုအပ် နေစေ ဖြစ်ပါတယ် ခင်ဗျာ
ရှမ်းမြောက် 30 လာရှု မြို့ရှောက်လန် ပြန်ပွင့် သွားတာ ခုကမောင် ဆိုမင်း ပြောပြခဲ့တာပါ အင်ကာညာရဲ့ ကုလို တည်င်း ပေးဖို့ချက် တွေ အပြီးမှာတော့ အပတ်စဉ် အင်ကာညာတိုင်း ပြောပြနေကြ မြေကြီးဩစာ လက်သမားဘဝ နောက် ယူကရိန်း မြန်မာ နှိုင်းရှင်ချက် now american nangai tadin saw ma ne kaba dala khi da pat sin kan da re la bo shi ba de le khanya
coe season ni go radio yong myin tan cha ro pyin facebook sa myin na ga ni pi lo le na sin chi shu nai ma de coe myanmar wi facebook sa myin na lay sa ga ro facebook.com/coebemis chi ba de
mingla nya cha ma taw ra shin nya khanya coe american tan ye december la 19 ye in ga nya season ni go myanmar san lo chin nya ဒီ 10 နာရီ ထိဆက်ပြီးတော့တိုက်ရိုက်ထုတ်လင့်ပေးနေပါတယ် လိုင်းကီလိုမီတာ 19 25 32 ကနေဖန်ယူနားဆင်နိုင်ပါတယ် ဒါ့အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ် အခုမကြာခင်ထုတ်လင့်ပေးမယ့် ဒုတိယပိုင်း 9ရက် season မှာတော့အင်ကာညာတိုင်းပြောပြပေးနေကြ Ukraine မြန်မာ နှိုင်းရှင်ချက် American နိုင်ငံရေးသတင်းဆောင်ပါ ကဘာတလောခီးသွားပတ်စင်ကဏ္ဍတွေမတိုင်ခင် မြေကြီးဩစာ လယ်သမားဘဝပထမပါ စိုက်ပျိုးရေးဘွဲရသူများလာပေမဲ့တိုးတက်မလာသေးတဲ့စိုက်ပျိုးရေးကဏ္ဍကိုတုံ့သက်ထားပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးရေးနယ်ဘွဲရတဲ့သူတွေနှစ်စဉ်ရာချီပြီးရှိကြပေမဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်ခြင်းမရှိဘဲတဖြည်းဖြည်းနှိမ့်ကျလာနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းစူးစီးပြောပြပေးပါအောင်ခင်ဗျာ။
ဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံကျောင်းတချို့ရှိသလိုဘွဲဒီဂရီပေးတဲ့တကူသီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးဘွဲရပေါင်းရာနဲ့ချီထွက်ရှိပါတယ်အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ဘွဲရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ကျ Sana Yekane, Saibu Ye Pue FAO Ma Alolo Kere, Go Tezo Tonga Akulu Pyobare.
The general Saibu Ye Tekato Zen Along Kurai Nabono, Enga Talu, Webshipshi, Tamu, General Alokai, Aquin Lampore, Subiro, Webshipshi, or not Dilumurin, and Labiro, Tachare, the Chuli Boya Vida Kajan, Saibu Maloda to Relashidu. Saibu Loda Kamas, when the care general de Saibu Ye Gajaro, a cha. ลงงานนี่เนี่ยไม่ตูบ่เนาะบาละเพิ่นโหลเลยส่วนเนี่ยสายบิวยกันดาจรเราตะเกเล็ดตุ้ยลงออกได้อาคารมาเปลี่ยนแปลงในหาริชื่อเลยเราชวนเนี่ยปั่วแท้ซิ้นได้บ่เนาะไอ้เหล่าမျိုးเปลี่ยนแปลงในลงออกได้อาคารเราตะชุดติเลยเราตะบ้อไม่จ๋าเอ้ยเฉยมาตะเกตรุโกไดตะชุดติเลยลงเนี่ยตอนญาเลยเว้ยตะเกทีๆยอกๆปัญญาปี้ได้ขันดาริมาอะหมายอีอาเนจ๋าเลยบ่เนาะเราอยู่เอาตั้วไล่ได้เราดิมาหอเปียวปวยลีดิเราอตายดาบ่เนาะเราตะเกกู တောင်သူတွေအပလိုင်းလုပ်နိုင်မယ်နီးစနစ်တွေအထိမပြီးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမှတ်ထားတဲ့ဟာလေးတွေနေပဲကွင်းစင်းနေပြီးရင်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနေလောက်လာတဲ့အခါကျတော့တကယ်တောင်သူတွေတည်တည်ထိုက်တဲ့နီးပညာတွေကကျတော့ဟိုတောင်သူတွေလက်ထက်ကိုမရောက်တဲ့အခါကျတော့တောင်သူတွေကသူတို့ရဲ့မိယိုးဖလာလုပ်ငန်းတွေနေအဲပဲသူတို့ရဲ့အတွေ့အကြုံတွေနေပဲလောက်လာတဲ့အခါကျတော့ဟိ
တ်မှတ်တာဟာလည်းတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလည်းထိခိုက်မှုတွေဖြစ်စေပါတယ်။ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်။အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရက်တအားပါဝင်လုပ်ကင်ကြရင်ကျောင်းတက်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်ဆဒူဝပတ်သက်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းဆယ်တန်းအောင်တဲ့အခါမှာတော့မြို့ပေါ်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆယ်တန်းအောင်တဲ့ကျောင်းသားတွေကနည်းပါပြီးမြို့ပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပိုမိုများပြားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးလဲရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကပွဲရပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ကြီးရွာမှာကြီးပြီးဆယ်လမ်းအောင်တဲ့သူတွေရဲ့အမှတ်ကဒါကဘယ်သူဘယ်လိုပဲပြောပြောပေါ့နော်ကျွန်တော်မမီနိုင်ဘူး။အဲ့အချိန်မှာကျတော့ မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တို့တင်ရတဲ့သူတွေဒါမျိုးတွေပဲမိကြအဲ့အချိန်မှာဘာဖြစ်ကျွန်တော်တို့စတက်တဲ့နှစ်မှာတောင်ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းနေဆင်းခိုင်းနေပေါ့နော်ကွင်းနေလက်တွေ့ဆင်းခိုင်းနေအခါကျတော့အဲ့အဲ့ဒီမှာကျွန်တော်တို့တလနှလနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့အခြားတက်ကတူပြောင်းကြရရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်တို့အရန်ဆိုင်နေပေါ့နော်တစ်ခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံခြားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖေးအမေမိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဟိုပဲပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်မပါဘဲနဲ့ကျောင်းမှာရောက်တယ်စာတွေချက်ပြီးတော့ကျွန်တော်တို့ဟိုဟိုပွဲရသွားတယ်ပေါ့နော်ပွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကိုဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကထဲရောက်တဲ့အခါကျတော့လည်းတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့ဟာမျိုးမှာသူတို့မှာအာဒီအခြေခံမရှိတော့တဲ့ဟာမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပြောတော့ဘူးနောက်တစ်ခါတောင်သူတွေကိုတကယ်ကိုထိထိရဲရဲမပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့ဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟိုရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပေးပြီးတော့ဟိုတအားထိထိရဲရဲမဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီပွက်ထဲနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပျိုးရေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်เสียရမလို့တဲ့ line တွေရှိပြီမဲ့တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကိုပါထိထိရဲရဲမပေးကျင်တဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော်
စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်တန်းတွေထားရှိပါတယ်။စိုက်ပျိုးရေးဌာနကဝန်တန်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်။ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လည်းစိုက်ပျိုးရေးကိုတကယ်အလုပ်လုပ်နေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူးပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနှေးပါလွန်ပါတယ်။အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူးအဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလို့နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလို့နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကြာဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆိုက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
စိုက်ပျိုးရေးနဲ့ဘွဲရသူများလာပေမဲ့တိုးတက်မလာသေးတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကိုခမောင်ဆုံးမင်းပြောပြခဲ့တာပါအခုတော့တရုတ်ကနိုင်ငံရေးကာတွန်းခွင့်မပြုပေမဲ့အနောက်နိုင်ငံတွေကတော့ကာတွန်းနဲ့ထိုးနေတဲ့ Polygraph ပါတရုတ်စိုးရဟာလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ကိုသူ့နိုင်ငံမှာခွင့်မပြုပဲအင်တာနက်မှာနိုင်ငံရေးကာတွန်းတွေပိတ်ပင်ထားပေမဲ့အနောက်နိုင်ငံတွေရဲ့အင်တာနက်စာမျက်နှာမှာတော့နိုင်ငံရေးကာတွန်းတွေနဲ့တခြားနိုင်ငံတွေကိုထိုးနှက်နေပါတယ်အချက်လက်ကိုအခြေခံပြီးမှားမှန်အတည်ပြုထားတဲ့ VO ရဲ့ Polygraph ရုပ်သံဗီဒီယိုမှာနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တရုတ်နိုင်ငံမှာအင်တာနက်လိုင်းပေါ်ကနိုင်ငံရေးကတ်တွန်းဆွဲတာကိုအာဏာပိုင်တွေကတားမြစ်ထားပါတယ်။ဒါပေမဲ့အစိုးရသတင်းဌာနတွေကတော့တရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါရဖြန့်နာတွေ၊အမေရိကန်စန့်ကျင်ရေးသတင်းမှားတွေကိုကတ်တွန်းတွေသုံးပြီးအနောက်လူမှုကွန်ရက်တွေမှာပေါ်ပြတာပါ။ Valiant Panda ဆိုတဲ့ AIDS လူမှုကွန်ရက်ပေါ်ကအမည်ဘွက်စာမျက်နှာကိုကြည့်ပါ။2014ခုနှစ်မှာပေါ်လာတာဖြစ်ပြီး10နှစ်ကြာလောက်အချိန်ကာလမှာရေးသားဖြန့်ဝေမှုပေါင်း850လောက်ခဲ့ပါတယ်။ကတ်တွန်းတွေတင်ပြီးအားလုံးကအမေရိကန်ပြည်ထောင်စုကိုမကောင်းဆိုဝါလို့ပုံဖော်တရုတ်ကတော့ဒီမိုကရေစီနဲ့လွတ်လပ်မှုရဲ့ပြယုံလို့ရေးဆွဲပါတယ်။ယူကရိန်းကရုရှားကျူးကျော်မှုကကာကွယ်ရတယ်ဆိုတာအပြောတခြားအလုပ်တခြားပါလို့သူတို့ကတ်တွန်းတွေမှာပြောသလိုတနတ်အုံပြုအကြမ်းဖက်မှုတွေကအမေရိကန်မှာခေတ်စားတဲ့ဝီဂါတွေကိုတရုတ်ကလူခွေချိုးဖောက်ပါတယ်ဆိုပြီးရှုတ်ချတာကဘူးနှမျိုးကျင့်သုံးတာဖြစ်တယ်လို့ပြောထားပါတယ်။Valiant Panda စာမျက်နှာမှာရေးဆွဲတဲ့ကတ်တွန်းဆရာ5ဦးကို polygraph.info ကစုံစမ်းသိရှိခဲ့ပါတယ်။3ဦးက CCP ရဲ့ပင်မသတင်းစာ၊ပြည်သူနေစဉ်သတင်းစာအောက်က Global Times သတင်းစာရဲ့ Chancha, Lure နဲ့ Tanfong Fei တို့ဖြစ်ပါတယ်။ Carlos Laftef ကတော့အနောက်ဆန့်ကျင်ရေးအရင်းရှင်ဆန့်ကျင်သဘောထားတွေကိုရေးဆွဲတတ်တဲ့ ဘရာဇီးနိုင်ငံ၏ကတ်တွန်ဆရာပါဗစ်တာလီပေါ်ဗစ်စကီကတော့ရုရှားကတ်တွန်ဆရာဖြစ်ပြီးရုရှားအစိုးရသတင်းဌာနစပန်နစ်သတင်းမှရေးဆွဲသူဖြစ်ပါတယ်ဗီလီယန်ဖန်ဒါစာမျက်နှာမှာတင်နာတွေကိုတရုတ်အစိုးရနဲ့ဆက်စပ်တဲ့သတင်းဌာနတွေအစိုးရအရာရှိတွေနဲ့တရုတ်တန်ယုံတွေအမြဲထက်စစ်ဖြန့်ပါတယ် Global Time Online သတင်းရဲ့အင်္ဂလိပ်စာမျက်နှာမှာလည်းတီးတန့်စာမျက်နှာအဖြစ်ရှိပါတယ်တရုတ်အစိုးရရဲ့တရားဝင်သတင်းဌာနစင်ဟွာရဲ့အင်္ဂလိပ်ဘာသာသတင်းမျက်နှာမှာလည်းအမေရိကန်ပြည်အောင်စုကိုနိုင်ငံရေးကတ်တွန်းတွေနဲ့တိုက်ခိုက်တတ်ပါတယ
်တရုတ်နိုင်ငံအနေနဲ့နိုင်ငံရေးကတ်တွန်းတွေကိုခွင့်မပြုပေမဲ့အနောက်နိုင်ငံတွေကတော့ကတ်တွန်းနဲ့ထုံးတဲ့ polygraph ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဟောင်စာပြောပြတဲ့ယူကရိန်းမြန်မာနှိုင်းရှင်သုံးသက်ချက်ပါလန်ဒန်ကိုင်ပဋိပက္ခတဲ့စာနာမှုအကူအညီပေးမှုနှိုင်းရှင်ချက်ကိုပြောထားပါတယ်ယူကရိန်းနဲ့မြန်မာနိုင်ငံမှာပြင်းထန်တဲ့တိုက်ခိုက်မှုတွေအောက်ရင်ဆိုင်နေရတဲ့အရပ်သားတွေထိခိုက်သေဆုံးရတဲ့လန်ဒန်ကိုင်ပဋိပက္ခတွေအတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေကြတဲ့လူတွေကိုယ်တိုင်လက်တွေ့ကြုံရတဲ့အခြေအနေတွေကိုနှိုင်းရှင်ပြောပြထားတာကိုဟောင်စာကတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
နိုင်ငံတကာအရေးရှုပ်ထွေးနေတဲ့ကာလမှာပဲမြန်မာအာဏာသိမ်းစစ်တပ်ကစီရေးပြင်ပစစ်ချောင်းစခန်းအပအဝင်ကျေးရွာတွေကိုပါလေရင်နဲ့ပုံကျဲမှုတွေဆက်တိုက်လှုပ်ဆောင်နေပါတယ်။တစ်ဖက်မှာလည်းမြောက်ပိုင်းမှာပဲတပ်ဖွဲ့တွေရဲ့ထိုးစစ်တွေအလူးနဲ့ခံရတဲ့စစ်ကောင်စီဟာတရစ်တခြားပြည်သူတွေအပေါ်မှာတိုက်ခိုက်မှုများပုံမလှုပ်ဆောင်လာနေပါတယ်။အဲ့လိုပုံကျဲတိုက်ခိုက်ခံရတဲ့အထက်မှာလက်ရှိတိုက်ပွဲအနစ်အမပြတ်ဖြစ်ပွားနေတဲ့ကရင်ပြည်နယ်မှာလည်းမကြာခဏဆိုသလိုလက်နက်ကြီးပါဝင်လေရင်နဲ့ပုံကျဲတိုက်ခိုက်မှုကိုခက်ဆိုက်ဆိုက်လှုပ်ဆောင်နေတာလည်းရှိပါတယ်။အဲ့လိုဖြစ်စဉ်တွေအတွက်အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေထိုင်ပြီးတော့ရမုံငွေတွေရှာပြီးပြည်သွင်းဘက်ကိုတွားရောက်ပြီးတော့အရေးပေါ်တုတ်ပြန်ကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ The Urban Village အဖွဲ့အစည်းမှတွဲဖက်ညွှန်ကြားရေးမှူးဖြစ်တဲ့ Jesse နဲ့ Ukraine မြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် This work really starts on behalf of the diaspora community
အခုလရှိကျွန်တော်တို့လုပ်နေတဲ့လုပ်က American ပြည်ထောင်စု Minnesota ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနဲ့ချိတ်ဆက်ပြီးတော့ဒီလိုထောက်ပို့ကူညီတဲ့လုပ်တွေကိုစလုပ်ဖြစ်ခဲ့ပါတယ်ရန်ပုံငွေရှာရင်နဲ့ဒီလိုရှာမှုမှာပါဝင်ခွင့်ရတဲ့အတွက်ကျွန်တော်ရန်ကိုဂုဏ်ယူမိပါတယ်ရန်ပုံငွေရတာနဲ့ချက်ချင်းကျွန်တော်တို့ကိုယ်တိုင်သွားပြီးတော့ပြည်တွင်းကလူတွေနဲ့ညှိနှိုင်းပါတယ်အဲ့ဒီမှာရှိနေတဲ့သူတွေကဘယ်နေရာမှာဘာတွေလိုအပ်ချက်ရှိနေလဲပြောတဲ့အပေါ်မှာမူတည်ပြီးတော့လိုအပ်တာတွေကိုဝယ်ပြီးတော့ခွဲပို့ပေးပါတယ်ပြီးတော့ထပ်လိုအပ်တာတွေကိုလည်းစီရင်ကောက်ယူပြီးတော့ကျွန်တော်တို့ရန်ပုံငွေရှာပါတယ်အဲ့ဒီကတဆင့်လိုအပ်တာတွေကိုထပ်ဝယ်သူတို့ရှိတဲ့နေရာအထိကိုပို့ဆောင်ပေးပါတယ်
Yeah, it's a little hectic. It's a little hectic right now. Everybody's a little freaked out, rightfully so. And
I definitely see an incredible amount of struggle, but as
ဒီမှာတွေ့ရတာကတော့မယုံနိုင်လောက်အောင်ရုန်းကန်နေကြရတဲ့ဘဝတွေပါ။သူတို့ရဲ့ရုန်းကန်မှုတွေဟာကျွန်တော်မြင်ရတဲ့လောက်ကသူတို့ရဲ့ခန္ဓာရည်စွမ်းအင်တွေတောင်မှပျောက်ကွယ်သွားနိုင်တဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်ရင်ကမြန်မာပြည်မှာတစ်နှစ်ကျော်လောက်နေခဲ့ဘူးပါတယ်။ဝီလန်ခေါင်ဖျားတဲ့ရွာမှာရတရပတ်ကြာအောင်လဲနေခဲ့ဘူးပါတယ်။ဒါပေမဲ့ကျွန်တော်2021ခုနှစ်ပြန်သွားတဲ့အချိန်မှာကြုံတွေ့ရတဲ့အတွေ့အကြုံတွေကတော့ကျွန်တော်တို့ဘာမှပြင်ဆင်ခြင်းတောင်မရှိခဲ့ပါဘူး။ကျွန်တော်တကယ်သွေးပြတ်တဲ့အရာကလေးရင်တန်ပါပဲ။အဲ့ဒီအကြောက်တရားတွေဟာကျွန်တော်လက်ပြကိုတဘာတည်းဆွဲယူသွားသလိုပါပဲ။ညဘက်လေးရင်တန်ကြားတဲ့အချိန်မှာတကယ်လက်တွေ့မှာဘယ်နေရာမှာဘုံကကျမယ်ဆိုတာတော့မခံမနိုင်ပါဘူး။လင်းတန်ကိုကြားပြီးတော့မိနစ်20အတွင်းမှာကိုခေါင်းပေါ်တဲ့တဲ့ရောက်လာပါတယ်။အဲ့လိုအချိန်5စက္ကန့်10စက္ကန့်အတွင်းမှာပဲဘုံကြတဲ့အကျယ်ကြီးတွေကြားရပါတယ်။ VC တန်မကြားပါစေနဲ့လို့ပဲမျောလင့်ဆူတောင်းယူပါပဲ။ဒါကြောင့်လဲမြန်မာပြည်တဝန်းကလူတွေအကြီးမားဆုံးကြုံတွေ့နေရတဲ့အတွေ့အကြုံကိုကျွန်တော်ကိုယ်တိုင်သိခွင့်ရပြီးတော့အဲ့ဒီညာကိုရောက်ခဲ့တာကအထူးခွင့်ရဖြစ်ခဲ့တယ်လို့ပါပဲ။အသက်ရှင်ရပြန်ထွက်လာခွင့်ရခဲ့တာကလည်းပိုလို့တော့မှခွင့်ထူးလို့ပြောလို့ရပါတယ်။ကျွန်တော်မျက်မြင်သက်သေတယောက်အနေနဲ့ပြောရမယ်ဆိုရင်ဘုံကျဲလင်းတန်ကိုနေ့စဉ်ကြားနေရတဲ့မြန်မာပြည်တွင်းကလူတွေဟာကျွန်တော်လိုဘယ်မှထွက်ခွာခွင့်မရှိကြဘူးလို့ကျွန်တော်ထင်ပါတယ
် I know that that's something that people right now all over Myanmar.
တို့တွေအတွက်အကြမ်းဖက်မှုတွေနဲ့ဆက်မပြတ်ချိန်ချောက်မှုတွေအောက်မှာနေထိုင်နေကြရတာဟာအရန်ကြောက်စရာကောင်းလာပါလေ။တကယ်ကိုကြောက်စရာကောင်းတဲ့အခြေအနေတစ်ခုပါ။ဒါကြောင့်ကျွန်တော်ဒီပြိပခအကြောင်းပထမဆုံးလေ့လာနေတဲ့သူတွေကိုပေးချင်တဲ့သတင်းစကားကတော့မြန်မာတပ်မတော်ဟာအကြောက်တရားနဲ့ကြမ်းဖက်မှုတွေကိုလှုပ်ဆောင်နေကြတာလို့ကျွန်တော်ထင်ပါတယ်။လူတွေကိုရက်စက်ဖို့နဲ့ကြမ်းဖက်တာတွေလှုပ်ပြတာဟာသူတို့ရဲ့ view ဟာတစ်ခုပါ။အဲ့ဒီကြမ်းဖက်မှုတွေဟာမယုံနိုင်လောက်အောင်ပြင်းထန်နေပြီးတော့အပြစ်မဲ့ပြည်သူတွေအတွက်အရန်အနေနဲ့များတဲ့လှုပ်ရဆိုတာကိုလူတွေနားလည်ထားဖို့လိုအပ်ပါတယ
် my message bro is wake up
ကမ္ဘာနိုင်ငံတွေကိုပေးချင်တဲ့သတင်းစကားကတော့ကမ္ဘာကြီးမှာရှိတဲ့လူတွေနိုးထတင့်ပါပြီတကယ်ဒုက္ခရောက်နေတဲ့သူတွေကိုဦးစားပေးတဲ့အချိန်ရောက်နေပါပြီကျွန်တော်တို့ယူကရိန်းပြည်သူတွေကိုချစ်ပါတယ်အစ္စရေးနဲ့ဂါဇာကလူတွေကိုလည်းချစ်ပါတယ်ကျွန်တော်တို့သူတို့ရဲ့ခံစားချက်နဲ့ပေါင်းစည်းပြီးတော့သူတို့ရဲ့ကြုံတွေ့နေရတဲ့ဒုက္ခတွေကိုလည်းခံစားနားလည်နိုင်ပါတယ်။ဒါကတော့ကမ္ဘာတဝန်းအတွက်စိတ်ပျက်စရာကောင်းပြီးတော့မြင်ရခတ်တဲ့အရာလို့ကျွန်တော်ထင်ပါတယ်။လူသားတွေရဲ့စိုးရင်ပူပန်မှုဆက်ဝိုင်းတွေဟာယူကရိန်းနဲ့ဂါဇာကမ်းမြောင်အရေးကနေရှီတောင်အာရှဘက်ကိုရောက်ရှိမလာပါဘူး။တကယ်ကိုကန့်ဆိုးစေတဲ့အကြောင်းရင်းကျွန်တော်တို့ရင်ဆိုင်နေရတယ်လို့ပဲဆိုရပါလိမ့်မယ
်။ဒါကတော့ The Avan Village အဖွဲ့အစည်းရဲ့တွေ့ဖက်ညွှန်ကြားရေးမှူးဖြစ်တဲ့ Jessie ကမြန်မာပြည်သွင်းမှာအကူအညီပေးရင်းမျက်မြင်ကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီစီစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
လနဲ့ကင်ပတိပခတဲ့စာနာမှုအကူအညီပေးမှုနိုင်ရှင်ချက်ဟောက်စာပြောပြခဲ့တာပါအခုတော့ကိုအောင်ပြောပြတဲ့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပါအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ဟာဒေသတွင်းလုံခြုံရေးပုံမှုခိုင်မာအကောင့်စေဖို့အရှိလက်မဲ့ဒေသကိုရောက်နေပါတယ်ဟာမတ်စ်တွေကိုအမြင့်ပြတ်ချိန်မှုဂါဇာကိုအစ္စရေးကထိုးစစ်ဆင်နေချိန်မှာပဲအခုလိုသွားတာပါအောက်တိုဘာ9ရက်နေ့ကဟာမတ်စ်တွေဖမ်းသွားတဲ့တစ်စက္ကန့်အားလုံးပြန်လည်လာဖို့အခုလိုထိုးစစ်ဆင်ရမှာအရက်သားတွေထိခိုက်မှုနဲ့အောင်ဆောင်ရွက်ဖို့အစ္စရေးကိုဖိအားပေးတောင်းဆိုနေကြပါတယ်ဖီယိုသတင်းတော့Veronica Blalderas Iglesias Pepo ထားတဲ့တင်ကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
အရှေ့အလယ်ပိုင်းဒေသကိုရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ဟာ Israel Qatar Bahrain နိုင်ငံကောင်းဆောင်နေနဲ့တွေ့ဆုံမှာပါ Hamas တွေကိုပြစ်မှတ်ထားတဲ့ Israel ထိုးစစ်အတွင်းဂါဇာကအရသာထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲ Israel ကိုရောက်ရှိနေပါတယ် American Congress လွှတ်တော်အမတ်အများပြားလဲအရသာတွေကိုအကာအကွယ်ပေးဖို့ Israel ကိုတောင်းဆိုနေကြတာပါ
68,000 children. ကလေး 6,000 ကနေ 8,000 ရာသေဆုံးခဲ့ပါတယ်။ဂါဇာဒေသခံ 85 ရာခိုင်နှုန်းကလည်းနေအိမ်တွေကနေစွန့်ခွာထွက်ပြေးကြရပါတယ်။သူတို့ဟာအခုခါဖြစ်တယ်လို့နေနေကြရပြီးတော့ရောဂါတွေလည်းဖြစ်ပွားနေတာပါ။
When it comes to the humanitarian crisis
Kasamadolije deri yin sai ni yara ga ni khu kha do de mu tju si la ba le naw so no israel a lun yee ba le current shelling gate ko phwin pe lai ba le aku law di ja yi ni bi ma phwin pe da myu ma phit tin ma
Iran ha israel ne arab nang ngan nwe a ja sat san yee kaung mon ma ko ma lu la da chaung hamas twe ne thait dai yin sai to aung lou pi sit mi bwa aung lou khe da lo tong tat tu tchu ga thauk pya ba le
Saudi Arabia and other Arab countries
Palestine ရဲ့သားတွေကုလို့တည်ဆုံနေတဲ့များတော့ Saudi Arabia အပါဝင်တခြား Arab တွေနဲ့ Israel ကြားဆက်ဆံရေးပုံမှန်ထားရှိဖို့မဖြစ်နိုင်ပါဘူ
း Israel နဲ့နိုင်ငံသားတစားကန်240ကျော်ကို Hamas တွေဖမ်းဆီးသွားတာနဲ့ပတ်သက်ပြီး Israel ဝန်ကြီးချုပ် Netanyahu အနေနဲ့ပြည်တွင်းမှာဝါဝေဖန်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်း Israel တပ်ဖွဲ့တွေကဖမ်းဆီးခံထားသူတစားကန်3ဦးကိုမာယွန်းတပ်ဖြတ်မိပြီးတော့အဲ့ဒီထဲကတဦးရဲ့ဇာပနာကိုတနင်္ဂနွေနေ့ကကျင်းပပါရယ်ဒါကြောင့်တစားကန်တွေရဲ့မိသားစုဝင်တွေဟာအစ္စရေးကာကွယ်ရေးဝန်ကြီးယုံအနီးမှာစခန်းချဆန္ဒပြကြပြီးတစားကန်တွေပြန်လွတ်လာဖို့အရေးစစ်ဆက်ညှိနှိုင်းဖို့တောင်းဆိုနေကြပါရယ်
We want to get them alive.
အသက်ရှင်ပြန်လွတ်လာစီတင်ပါရယ်ဒါကြောင့်အစိုးရအနေနဲ့ဆောင်ရွက်ပေးအောင်လို့နေ့စဉ်နေ့တိုင်းအခုလိုဒီမှာလာပြီးတော့ဆန္ဒထုတ်ဖော်တာပါ
Israel ဘက်ကထိုးစစ်မရမချင်းတစားကန်တွေနောက်ထပ်လွတ်ပြီးတော့မှမဟုတ်ဘူးလို့ Hamas ဘက်ကပြောပါတယ်။ဒါပေမဲ့လည်းပြည်ပခမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ကာတာနိုင်ငံကတော့အပြစ်ခတ်ရပ်ဖို့ညှော်လင့်ချက်နဲ့အတူဆက်လက်ကြိုးပမ်းနေပါတယ်ခင်ဗျာ
။ဂါဇာမှာအရသာဘေးမချစေဖို့ဖိအားများလာခြင်း American ကာကွယ်ဝန်ကြီးကိုရိုင်းလည်း Israel ဘက်သားခဲ့တာကိုကိုအောင်ပြောပြခဲ့တာပါ။ဖီယိုအမေရိကန်တန်ရဲ့ဘူရူညာပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုတော့မဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားကဏ္ဍကိုနားဆင်ကြည့်ရှုကြအောင်ပါ။ Christmas နဲ့နှစ်သစ်ကူးချိုလက်ဆောင်ရာသီအပြိုင်ဆွဲဆောင်နေတဲ့ ကုန်တဲ့ကြီးများအကြောင်းကိုသွားကြည့်အောင်ပါလက်ဆောင်တွေပေးဖို့ဈေးဝယ်ထွက်သူများတဲ့ဒီကာလမှာဈေးဆိုင်တွေကမ္ဘာကျော်ကုန်တဲ့ကြီးတွေကဘလို့အလှဆင်ဆွဲဆောင်ထားကြတယ်ဆိုတာကိုမဆုမြတ်မနဲ့တူကမ္ဘာတလွာခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါခင်ဗျာ
ခရစ်စမတ်ပွဲတော်နဲ့နှစ်သက်ကူးကိုကြိုဆိုတဲ့အနေနဲ့ချစ်ခင်ရင်းနှီးသူတွေကိုအပြတ်အလန့်လက်ဆောင်တွေပေးကြတဲ့ကာလမှာဈေးဆိုင်တွေကုန်တိုက်ကြီးတွေမှာဒီလိုအချိန်ဆိုရင်သူတို့ဆိုင်တွေထဲကိုဝင်လာခြင်းအောင်လို့အပြင်အဆင်တွေကိုထူးတဲ့ထူးအောင်လို့ပြင်ဆင်ထားကြလေးရှိပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပွဲတော်ကာလထူးခြားမှုတွေထဲမှာကမ္ဘာကျော်ဆိုင်ကြီးတွေရဲ့မှန်ပတင်းတွေကအပြင်အဆင်တွေလည်းပါပါတယ်။ကမ္ဘာလက်ခီးသွားတွေမရောက်ရအောင်သွားကြတဲ့ပီကက်ဒလီဆာကက်စ်နာကဘာလင်တန်အာဂိတ်ဟာလွန်ခဲ့တဲ့နှစ်ပေါင်း200ကျော်တည်းကရှိနေတဲ့သမိုင်းဝင်ဈေးဆိုင်တန်းတွေရှိတဲ့နေရာဖြစ်ပါတယ်။1819ခုနှစ်ထဲကရေမွေးနာယီစတဲ့စိန်ခံပစ္စည်းအယောင်ဆိုင်တွေဖွင့်လှစ်ရောင်းချလာတဲ့ဘာလင်တန်အာဂိတ်မှာအခုဆိုရင်မိအောင်တွေကြားမှာလက်ဆောင်ပစ္စည်းလာဝယ်တဲ့ဈေးဝယ်တွေနဲ့အထူးစီကနေလေးရှိပါတယ်။လန်ဒန်မြို့တော်အပအဝင်ဥရောပမြို့တွေရဲ့ထူးခြားမှုကလွန်ခဲ့တဲ့နှစ်ပေါင်းရာချီတည်းကရှိနေတဲ့ကုန်တိုက်ကြီးတွေဖြစ်ပါတယ်။ခေတ်တွေသာပျောက်သွားပြီမဲ့သူတို့အထူးပြုရောင်းချတဲ့ကုန်ပစ္စည်းတွေရဲ့အရေးအသွေးကိုကောင်းတဲ့ထက်ကောင်းအောင်မွမ်းမံပြီးတော့မူလပစ္စည်းတွေအတိုင်းဒီကနေ့အထိရောင်းချနေကြတဲ့ဆိုင်ကြီးတွေဖြစ်ပါတယ်။ Burlington Arcade ရဲ့မျက်စောင်းတိုးလောက်မှာရှိတဲ့ Fortnum & Mason ကုန်တိုက်ကြီးဆိုရင်လေလွန်ခဲ့တဲ့နှစ်ပေါင်း300ကျော်1909ခုနှစ်ထဲကအစားအသောက်လက်ဆောင်ကောင်းကောင်းပေးခြင်းနဲ့လန်ဒန်မြို့သူမြို့သားတွေဈေးဝယ်ကြတဲ့ကုန်တိုက်ကြီးတစ်ခုဖြစ်ပါတယ်။British လူမျိုးတွေအသေးစွဲလက်ဖက်ရည်ဖျော်တောက်နိုင်ဖို့လက်ဖက်ရည်အရသာမျိုးစုံမုတ်အချိုမျိုးစုံကိုလူချင်းစရာပြင်ဆင်ထုတ်ပိုးပြီးရောင်းချတဲ့စိုက်မှု Fortnum & Mason ကုန်တိုက်ကြီးရဲ့အမှန်ပတင်းတွေမှာဆိုရင်လေစိုက်ထဲမှာရနိုင်တဲ့ပစ္စည်းတွေကိုဝယ်ခြင်းစရာဖြစ်အောင်လို့ပြင်ဆင်ပြသထားပါတယ်။ Piccadilly ကနေလမ်းလျှောက်သွားလို့ရတဲ့ New Bond Street, Regent Street စတဲ့လမ်းမကြီးတွေတစ်လျှောက်မှာလည်းတစ်ခုနဲ့တစ်ခုဆက်နေတဲ့စိုက်တွေရဲ့အမှန်ပတင်းတွေကစောင့်ရသည့်အလှပြင်ဆင်မှုတွေဟာလှပစိတ်ကြည်မှုစပွဲဖြစ်နေပါတယ်ဒီလိုအချိန်မျိုးမှာအလှပြင်ဆင်ထားတဲ့ဆိုင်တွေကိုတကူတကလမ်းလျှောက်ကြည့်ကြသူတွေကိုဆိုင်ထဲဝင်ဈေးဝယ်ခြင်းစိတ်ဖြစ်အောင်လို့ပြင်ဆင်ထားနိုင်ဖို့ကဆိုင်တွေရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်ပါတယ်လန်ဒန်မြို့တော်မှာဈေးဝယ်သူတွေနဲ့အစီအကားဆုံးနေရာတွေထဲမှာ Regent Street, Oxford Street, New Bond Street လမ်းမကြီးတွေပါပါတယ် Regent Street နဲ့ Oxford Circus နာမည်ရှိတဲ့ Liberty ကုန်တိုက်ကြီးကတော့ Tudor ခေတ်ကအစအဦးပုံစံမျိုးအတိုင်းရှိနေတဲ့ကုန်တိုက်ကြီးဖြစ်ပါတယ်လန်ဒန်မြို့လယ်မှာထူးထူးခြားခြားဖြစ်နေတဲ့သစ်သားအိမ်ပုံစံကုန်တိုက်ကြီးကကမ္ဘာလက်ခီးတွေသွားကြည့်ကြလေးရှိတဲ့ကုန်တိုက်ကြီးတစ်ခုလည်းဖြစ်ပါတယ်ဗြိတိန်နိုင်ငံကိုကိုစားပြုတဲ့အမှတ်တံဆိပ်လိုချင်သူတွေအထူးသွားကြလေးရှိတဲ့ဒီကုန်တိုက်ရဲ့မှန်ပတင်းတွေမှာလည်းအထဲမှာဘာတွေရနိုင်တယ်လဲဆိုတာကိုပေါ်လွင်အောင်လို့ပြင်ဆင်ထားပါတယ်အေယာမမှန်ပတင်းကြီးတွေမှာခရစ်စမတ်နဲ့နှစ်သက်ကူးကာလအထူးခြားဆုံးပြင်ဆင်လေးရှိတဲ့လန်ဒန်ကုန်တိုက်ကြီးတစ်ခုကတော့Oxford Street လမ်းမကြီးပေါ်က Selfridges ကုန်တိုက်ကြီးဖြစ်ပါတယ် Student Pay 5,400 ပတ်လည်ရှိတဲ့အေယာမကုန်တိုက်ကြီးက1909ခုနှစ်မှာစတင်ဖွင့်ခဲ့ချိန်တည်းက Christmas ပွဲတော်အချိန်ဆိုရင်ဈေးဝယ်အများဆုံးဖြစ်ပါတယ်ဒီကုန်တိုက်ကြီးရဲ့မှန်ပတင်းအလှပြင်ဆင်မှုတွေကနှစ်တိုင်းထူးခြားလှလို့တကူးတကလာကြည့်သူတွေလည်းမနှဲလှပါဘူးဒါကြောင့်မှန်ပတင်းအလှဆင်တဲ့ဒီဇိုင်နာတွေနဲ့ကိုအသေးချာပြင်ဆင်ထားလေးရှိပါတယ်အခု2023ခုနှစ်မှာတော့ Showtime ဆိုတဲ့ကောင်းစဉ်နဲ့စင်မြင့်ပေါ်ကအမှုပညာဖျော်ဖြေမှုမျိုးစုံကိုအသားပေးတဲ့အပြင်ဆင်တွေကိုလှုပ်ထားပါတယ်။မှန်ပတင်းတွေမှာတရုတ်ဖော်ထားတဲ့အယုတ်တွေရဲ့အဝတ်အစား၊ကိုနေဟန်ထား၊သပင်ပုံတွေကအစားအားလုံးကိုသက်ဆိုင်ရာဒီဇိုင်နာတွေကအမှုစိတ်အသေးစိတ်ပြင်ဆင်ထားကြပါတယ်။ Fashion Designer Max Allen ကိုရိုင်းလက်နဲ့ဖန်တီးထားတဲ့ Fashion Design တွေဝန်းစင်ထားတဲ့အယုတ်တွေကကုန်တိုက်မှန်ပတင်းတွေထဲမှာအမှုပညာပုံစံမျိုးစုံကိုဖျော်ဖြေနေကြတဲ့ဟန်မျိုးတွေဖြစ်အောင်လို့တရုတ်ပြထားပါတယ်။လူတွေရက်ချီအားပေးစရာကောင်းအောင်လူပေါင်း50ကနိုင်ပေါင်း100ကျော်အချိန်ယူပြီးတော့မှန်ပတင်းပေါက်ကြီးတွေမှာအလှဆင်ခဲ့ကြရတာဖြစ်ပါတယ်။မိဖို့ဆောင်သုံးပစ္စည်းကစားလို့လက်ဝတ်ရတနာအထီးပုံစံမျိုးစုံရောင်းချတဲ့ Selfridges ကုန်တိုက်ကြီးလိုပဲနောက်ထပ်သမိုင်းဝင်အထင်ကရလန်ဒန်ကုန်တိုက်ကြီးတစ်ခုကတော့ Knightsbridge အရက်မှာရှိတဲ့ Harrods ကုန်တိုက်ကြီးဖြစ်ပါတယ်။နှစ်ပေါင်း195နှစ်နီးပါးသက်တမ်းရှိနေပြီဖြစ်တဲ့အေယာမဇိန်ခံကုန်တိုက်ကြီးကတော့ Student Pay သက်တမ်းကျော်ကျယ်ဝန်းပါတယ်ဇိန်ခံကုန်ပစ္စည်းအမှတ်တံဆိပ်တွေကိုအသားပေးရောင်းတဲ့ဆိုင်ကြီးဖြစ်တာနဲ့အတူ Harrods ကုန်တိုက်ကြီးရဲ့ Christmas တစ်ပင်ကအစားဒီဇိုင်နာအမှတ်တံဆိပ်တွေနဲ့မကင်းပါဘူးဆိုင်ပတ်လေကအေယာမမှန်ပတင်းကြီးတွေမှာလည်း
နာမည်ကျော်စိန်ခံပစ္စည်းတွေအလှပြင်ပစ္စည်းတွေရေမွေးတွေကိုအလှဆင်ကြော်ညာပြသထားပါတယ်ဗြိတိန်ကိုလာလေတဲ့ကမ္ဘာတဝန်းကဧည့်သည်တွေသွားလေစရာနေရာတစ်ခုလိုဖြစ်နေတဲ့ Harrods ကုန်တိုင်ကြီးကအခုလိုမျိုးပွဲတော်အချိန်မှာတော့သူ့ရဲ့သူမတူအောင်ထူးခြားမှုကိုအသာပေးပြီးတော့ဈေးဝယ်ခြင်းစိတ်ဖြစ်လာအောင်ဆွဲဆောင်ထားပါတယ်ချစ်ခင်သူတွေအတွက်သူများထက်ထူးတဲ့လက်ဆောင်တွေရနိုင်ပါတယ်ဆိုတာကိုပေါ်လွင်နေအောင်လို့မှန်မရင်းတွေမှာအလှဆင်ထားတာဖြစ်ပါတယ်အခုလိုမျိုးကုန်တိုက်ကြီးတွေကလှတဲ့လှထူးတဲ့ထူးအောင်လို့အပြိုင်လှုပ်ထားတဲ့အဓိကအကြောင်းကတော့များများရောင်းရဖို့ပဲဖြစ်ပါတယ်ကုန်တိုက်ကြီးတွေစိန်ခံပစ္စည်းအယောင်ဆိုင်တွေစားတောက်ဆိုင်တွေရှိတဲ့လန်ဒန်မြို့နယ် West End မှာ Christmas နဲ့နှစ်တကူပွဲတော်ကာလအတွင်းမှာဝင်ငွေစတာလင်ပေါင်း 1.6 ဘီလီယံကျော်ရမယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်လက်ဆောင်ပစ္စည်းအတွက်ဈေးဝယ်ထွက်သူများတဲ့ကာလမှာဆိုင်ထဲဝင်ကျင်လာအောင်လို့ဆိုင်ပြင်မှာပြင်ဆင်ထားကြသလိုဆိုင်ထဲမှာလည်းထူးခြားတဲ့အပြင်ဆင်တွေလုပ်ပြီးတော့ပြင်ဆင်ထားကြလေရှိပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကလဘွန်မာရှေးဂုံတိုက်ကြီးထဲမှာဒီနှစ်အပြင်ဆင်ကထူးယုံနေမဟုတ်စမ်းမနေပါတယ်။စိန်ခံဒီဇိုင်နာအမှတ်တံဆိပ်တွေကိုပိုင်ဆိုင်တဲ့ LVMH Fashion လုပ်ငန်းကြီးပိုင်ပါရီမြို့ကသုံးထပ်မြေဂုံတိုက်ကြီးမှာဟင်းချက်အိုးခွက်တွေကိုသုံးပြီးတော့အရာမအမှုပညာဖန်တီးမှုတွေကိုပြသထားပါတယ်။အိမ်တိုင်းမှာရှိတတ်တဲ့စတီအိုတွေ၊ဒဲအိုတွေ၊ရောက်ချိုတွေသုံးပြီးတော့ဘဘူးတွေ၊ installation art တွေဖန်တီးတာကြော်ကြားတဲ့အိန္ဒိယလူမျိုးနာမည်ကြီး contemporary အမှုပညာရှင် Support Gupta ကပါရီဇိန်ခန်ဟိုတယ်ကြီးထဲမှာထူးခြားတဲ့သုတ်လက်ရာတွေကိုဖန်တီးထားတာဖြစ်ပါတယ်။ပုံမှန်အားဖြင့်အမှုပညာနဲ့ဆိုင်တဲ့ပြကန်းတွေပြတိုက်တွေမှာပြသလေးရှိတဲ့သူ့ရဲ့လက်ရာတွေကိုဈေးဝယ်လာသူဘယ်သူမှဆိုမြင်တွေ့ခံစားနိုင်ကြမှာဖြစ်ပါတယ
် It's not a easy place It's a not a white cube or it's not a museum
ပြတိုက်တွေပြကန်းတွေမှာပြသရတာမျိုးမဟုတ်တဲ့အတွက်လွယ်တော့မလွယ်လှပါဘူးကောင်းတာတစ်ခုကတော့ပြတိုက်တွေကိုသွားကြည့်ကြတဲ့သူတွေဆိုရင်ပြတိုက်ထဲမှာပြထားတဲ့အမှုပညာလက်ရာတွေကိုပဲမြင်ကြမှာပါပြကန်းတွေသွားကြည့်သူတွေအတွက်လည်းအတူတူပါပဲအဲ့ဒီပြကန်းမှာပြသထားတာကိုပဲကြည့်နိုင်မှာဖြစ်ပါတယ်ဒီမှာကတော့လူအစုံကျွန်တော်ရဲ့ဖန်တီးမှုလက်ရာတွေကိုမြင်နိုင်ကြမှာဖြစ်ပါတယ
် LVMH Fashion လုပ်ငန်းကြီးရဲ့ပါရီမြို့တော်ကလဘွန်မာရှေးဂုံတိုက်ကြီးကိုအမှုပညာပြတိုက်တစ်ခုလိုလုပ်ပြီးတော့ Christmas နဲ့နှစ်တကူကာလမှာအသွင်ပြောင်းထားတာဖြစ်ပါတယ်အခုလိုနိုင်ငံတကာအထင်ကြီးဂုံတိုက်ကြီးတွေမှာသူမတူတဲ့မိအလှဆင်မှုတွေဖန်တီးပြသမှုတွေလုပ်ပြီးတော့ဆိုင်ထဲကိုဈေးဝယ်သူတွေလာတစ်ထက်လာဝယ်တစ်ထက်ဝယ်အောင်လို့ဆွဲဆောင်ကြတာကဒီပွဲတော်ကာလရဲ့ထူးခြားမှုတစ်ခုဖြစ်လို့နေပါတယ်ဒီလိုအချိန်မျိုးမှာလက်ဆောင်တွေအပြန့်အလှန်ပေးကြတဲ့ဓလေ့ကြောင့်လဲဆိုင်တွေမှာဈေးဝယ်သူတွေပုံများပြီးစီကားလို့နေပါတယ်ရှင်ကျွန်မဆင်းရဲမှာပ
ါခရစ်စမတ်နဲ့နှစ်ခုလက်ဆောင်ရသည်အပြိုင်ဆွဲဆောင်နေကြတဲ့ကွန်တိုက်ကြီးတွေကိုမဆင်းမြတ်မှုကဘာတလွားခီတို့အစီအစဉ်ကနေခေါ်သွားတာအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American သံရဲ့အင်္ဂါညအစီအစဉ်တွေဆုံးမသက်ခင်သတင်းအချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Khan Yunis မှာ Israel တပ်ဖွဲ့တွေနဲ့ Hamas စစ်သွေးကြတွေကြားတိုက်ပွဲတွေဟာအင်္ဂါနေ့ထိပြင်းထန်နေပါတယ်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးရရှိတွေကလည်းအီဂျစ်နယ်ဆက်အနီးမှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့ပြောပါတယ် Hamas တွေကြီးမှုတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ Israel ရဲ့တိုက်ခိုက်မှုတွေကြောင့် Rafah မြို့မှာအနည်းဆုံးလူ20သေဆုံးခဲ့တယ်လို့ဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကရန်ကုန်ဝင်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေကိုလက်ခံခဲ့ရဆိုတဲ့ဆွတ်ဆွဲချက်နဲ့တရားစွဲဆိုခံခဲ့ရတဲ့အမှုအတွက်အထူးအယူခံတင်ထားတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကမနေ့ကပယ်ချလိုက်ပါတယ်ဒေါက်တာဆန်းစုကြည်အနေနဲ့ဒီပြစ်မှုကိုကျူးလွန်ခြင်းမရှိသလိုကျူးလွန်ခဲ့ရဆိုတဲ့သက်သေအထောက်အထားလေးတိတိကျကျမပြနိုင်တာမျိုးလွှတ်ပေးတင်တယ်လို့ရှင်တွေကတင်ပြခဲ့ပေမဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကထည့်သွင်းစဉ်းစားခဲ့တာမရှိဘဲထပ်မံပြီးတော့ပယ်ချခဲ့တာလည်းဖြစ်ပါတယ်ဒီအမှုအပါအဝင်ဆွဲဆိုထားတဲ့အမှုပေါင်း19မှုအတွက်ဒေါက်ဆန်းစုကြည်ရှိနေတွေဘက်ကအယူခံနဲ့အထူးအယူခံတွေဆက်ပြီးတော့ဝင်နေပါတယ်အင်ဒိုနီးရှားကိုရောက်နေတဲ့ရိုဟင်ဂျာတွေကဒေသခံတွေရဲ့မလိုလားမှုတွေကြောင့်မရေရာတဲ့အနာဂတ်တွေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာနှိမ့်ပန်းနှိမ့်ဆက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကဝေးလံခေါင်တည်တဲ့အချေးပြည်နယ်ကကျွန်းတကျွန်းကိုပြီးခဲ့တဲ့နိုဝင်ဘာလလယ်တဲကရေချောင်းကနေရောက်ပြီးတော့ဖျက်ချော်ရောက်ရှိနေရပါဒါဟာ2015ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေအများဆုံးဝင်ရောက်လာတဲ့အမှုဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ရိုဟင်ဂျာတွေဟာခုလိုပင်လယ်ပြင်မှာရက်တပတ်ကြာအောင်မျောပါခဲ့ပြီးတဲ့နောက်မှာတော့အင်ဒိုနီးရှားမှာလည်းအတားအဆီးတစ်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
ကျေးဇူးပါမခင်လေးအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့အင်ကာညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညာအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Hamza Jambi နဲ့ Helen Gordian တို့ဖြစ်ပါတယ်ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များလည်းကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေပါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ